ရခိုင်ပြည်နယ်မောင်းတော်မြို့နယ်အတွင်းနေကြားဆောင်ကင်းစခန်းတွေကိုအောက်တိုဘာလ9ရက်နေ့ကတိုက်ခိုက်ခံလိုက်ရပြီးတဲ့နောက်ပိုင်းနိုင်ငံတကာ NGO အဖွဲ့တွေအနေနဲ့ဒေသတွင်းမှာရှိတဲ့လူသားချင်းစာနာမှုအကူအညီပေးလုပ်ငန်းတွေရပ်ဆိုင်ထားရတယ်လို့ဒေသခံဝန်ထမ်းတွေလည်းဒေသအတွင်းမှာပိတ်မိနေကြတယ်လို့ဘော်ရူနီကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာအတွင်းမှုချုပ်ရဲ့ပြောခွင့်ရသူကပြောပါတယ်။ဒါ့အပြင်နေမီရှင်းလင်းရေးတွေလုပ်နေတဲ့နေရာမှာအပြစ်မဲ့တဲ့အရက်သားတွေအသက်ဆုံးရှုံးမှုမရှိအောင်လည်းတတိထားပြီးတော့လှုပ်ဆောင်ကြဖို့အရေးကြီးတဲ့အကြောင်းလဲကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။အပြည့်စုံကိုကိုဇော်ဝင်းလိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်ဝန်းကျင်မှာဖြစ်ပေါ်နေတဲ့အကြမ်းဖက်တိုက်ခိုက်မှုအခြေအနေတွေဟာလွန်ခဲ့တဲ့နှစ်ရက်အတွင်းရော့ကျလာနေတာကိုတွေ့ရပေမဲ့အဲ့ဒီဒေသမှာရှိနေကြတဲ့နိုင်ငံတကာ NGO အဖွဲ့အစည်းတွေကဝန်ထမ်းတွေနဲ့မွတ်စလင်ရွာသားတွေရဲ့လှုပ်ရှားတောလာခွင့်တွေအပေါ်အကန့်အသတ်တွေရှိနေတော့မယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကအောက်တိုဘာလ19ရက်နေ့မှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောကြားလိုက်ပါတယ
် We understand that tight restrictions on movements continue in the operation zone in northern Rakhine state blocking access for the UN and other international personnel
ဆိုရကစစ်စင်ရီတွေလှုပ်ဆောင်နေတဲ့ဒေသအတွင်းမှာကုလသမဂ္ဂနဲ့နိုင်ငံတကာကဝန်ထမ်းတွေအပြင်ဒေသခံမွတ်စလင်တွေရဲ့လှုပ်ရှားတောလာခွင့်တွေကိုတင်းကျပ်ထားစေလို့ကျွန်တော်တို့နားလည်သိရှိရပါတယ်အော်တိုဝါလာ9ရက်နေ့ကစပြီးတော့လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေအားလုံးနီးပါးရပ်ဆိုင်ထားရပြီးနိုင်ငံတကာ NGO အဖွဲ့အစည်းတွေကဝန်ထမ်းတွေဟာလေဒေသတွင်းမှာပိတ်မိနေကြပါတယ်ဖြစ်ပေါ်နေတဲ့တင်းမာမှုအခြေအနေတွေကဒေသခံတွေအပေါ်ကြောက်ရွံ့စိတ်တွေဖြစ်ပေါ်စီးပါတယ
်လက်ရှိအခြေအနေမှာအစိုးရတပ်ဖွဲ့တွေကစစ်ဆင်ရေးတွေပြုလုပ်နေစေဖြစ်တာကြောင့်အပြစ်မဲ့ပြည်သူတွေအသက်ဆုံးရှုံးမှုမရှိရအောင်ထိမ့်သိမ်းလှုပ်ဆောင်ကြဖို့အတွက်လဲကုလသမဂ္ဂကသတိပေးပြောကြားလိုက်ပါတယ်
While deploring the attacks on the security forces and noting their sober response to these attacks, we continue to underline the importance of caution to avoid any loss of innocent lives.
လူမျိုးတပ်ဖွဲ့ဝင်တိုက်ခိုက်ခံရမှုကိုပြစ်တင်ရှုံချပြီးအဲ့ဒီတိုက်ခိုက်ခံရမှုအတွက်တံပြန်ထိုးစစ်ဆင်တာကိုနားလည်အတိမတ်ပြုဝေမဲ့အပြစ်မဲ့အရက်သားတွေအသက်ဆုံးရှုံးမှုမရှိအောင်ဒေသခံပြည်သူတွေရဲ့အိုးအိမ်ပျက်စီးဆုံးရှုံးမှုမရှိအောင်ရှောင်ကျဉ်ဖို့ဟာလည်းအရေးကြီးတယ်ဆိုတာကိုဆက်လက်အသိပေးပြောကြားလိုပါတယ်
။ဒါ့အပြင်ဒီတိုက်ခိုက်မှုမှာပါဝင်ပတ်သက်သူတွေကိုမြန်မာအာဏာပိုင်တွေအနေနဲ့ဥပဒေနဲ့အညီတရားမျှတစွာကင်တွယ်ဖြေရှင်းလိမ့်မယ်လို့ပြောဆိုထားမှုအပေါ်အတိအမှပြုကြောင်းလက်ရှိအချိန်မှာအကြမ်းဖက်မှုမှာပါဝင်ခဲ့သူတွေသူတို့နိုင်ငံနဲ့ထွက်ပြေးလာလို့မရအောင်ဘင်္ဂလားဒေ့ရှ်နိုင်ငံကနေဆက်ဒေသကိုအလုံးပိတ်ထားတဲ့ကိစ္စကိုလည်းအတိအမှပြုပါကြောင်းရခိုင်ပြည်နယ်အတွင်းကပြည်သူတွေငြိမ်းချမ်းသာယာဝပြောပြီးအတူလက်တွဲနေထိုင်နိုင်တဲ့အနာဂတ်ကိုဖန်တီးနိုင်အောင်လက်ရှိဖြစ်ပေါ်နေတဲ့ပဋိပက္ခအများဆုံးပြည်ဆုံးပြီးအခြေအနေတွေပုံမှန်ပြန်ဖြစ်လာလိမ့်မယ်လို့မျှော်လင့်ကြောင်းစတီဖန်ဒူဂျာရစ်ကဆက်ပြောခဲ့ပါတယ်။မောင်တော်မျိုးနယ်အကြမ်းဖက်တိုက်ခိုက်မှုကနေထွက်ပြေးနေကြသူတွေဌာနေပြန်နိုင်ရေးအတွက်လူညိုရေးဆိုင်ရာအစီအစဉ်တွေကိုစတင်ဆောင်ရွက်နေပြီးနေရပြန်သူတွေအတွက်အကာအကွယ်ပေးနိုင်ဖို့လူညိုရေးစခန်းတွေလည်းတည်ဆောက်နေပြီဖြစ်ကြောင်းရခိုင်ပြည်နယ်အစိုးရလူမှုရေးဝန်ကြီးဒေါက်တာချမ်းသာက VOA ကိုပြောခဲ့ပါတယ်။ဒါပေမဲ့ဒေသခံတွေနေရပြန်နိုင်ရုံနဲ့ပြေးမသွားသေးပဲသူတို့အတွက်ရေရှည်လုံခြုံမှုရှိအောင်စီစဉ်ဆောင်ရွက်ပေးဖို့လိုအပ်ကြောင်း HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ရဲ့အာရှရေးရာညွှန်ကြားရေးမှူး Brett Adams ကပြောပါတယ
် It's very important that there be monitors when populations are returned in any country not just in this situation to ensure their safety and
ပြည်ပကဖြစ်တဲ့ဒေသတွေကဌာနပြည်သူတွေနေရပြန်တဲ့အခါဘယ်နိုင်ငံမှာပဲဖြစ်ဖြစ်သူတို့ရဲ့လုံခြုံရေးနောက်ဆက်တွဲကိစ္စတွေအတွက်ရည်ရှည်စောင့်ကြည့်ပေးဖို့ဟာအမတန်အရေးကြီးပါတယ်။ဒီလူတွေကိုဘယ်လိုလုံခြုံရေးတွေပေးမယ်ဆိုတာကိုကျွန်တော်တို့အတိအကျမသိရသေးပါဘူး။သူတို့ပြန်ကားစားမှာလုံခြုံစိတ်ချရမှုရှိနိုင်ပေမဲ့နောက်ပိုင်းမှာရှိခြင်းမှရှိပါပါ။ဒီနေရာမှာအစိုးရရဲ့အခန်းကဏ္ဍဟာအရေးကြီးလာပါတယ်။2012ခုနှစ်ရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေဖြစ်တော့ကအာဏာရအစိုးရမဟုတ်ခဲ့တဲ့လက်ရှိအစိုးရတဲ့အနေနဲ့ရခိုင်ပြည်နယ်အတွင်းလူတိုင်းအတွက်လုံခြုံမှုရှိရေးကိုဦးစားပေးလှုပ်ဆောင်လိုက်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။
ကြားကောင်းတောင်ကျေးရွာအနီးမှာတပ်မတော်သားတွေကိုလူနှူးကဓားနဲ့ဝင်ခုတ်တာမှာရက်တံပိုအော်ဟစ်တားမြစ်ခဲ့ပေမဲ့မရက်တဲ့အတွက်ခုခံပစ်ခတ်ခဲ့တာမှာတဦးသေဆုံးပြီးတဦးထွက်ပြေးလွတ်မြောက်သွားတဲ့အကြောင်းဒါအပြင်အောက်တိုဘာလ9ရက်နေ့ကငခုရရဲစခန်းကိုဝင်ရောက်တိုက်ခိုက်မှုမှာပါဝင်ခဲ့သူ12ဦးကိုလည်းငခုရကျေးရွာမှာဖမ်းဆီးရမိခဲ့တယ်လို့ဆိုပါတယ်မနေ့အောက်တိုဘာလ19ရက်နေ့မနေ့ပိုင်းကရခိုင်ပြည်နယ်တည်ငြိမ်အေးချမ်းမှုနဲ့ဖွံ့ဖြိုးတိုးတက်ရေးအကောင့်ထယ်ဖော်ရေးဗဟိုကော်မတီဝင်နေနဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်တွေနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနမှာတွေ့ဆုံခဲ့ကြတယ်လို့သိရပါပါတယ်ခင်ဗျာ